လက်ရှိအချိန်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မဲ့အရေးလက္ခဏာမတွေ့ရဘူးလို့ပြင်သစ်နိုင်ငံရေးဝန်ကြီးယင်းအီဖ်လီဒရီယန်ကပြင်သစ်ရုပ်သံသတင်းဌာနတစ်ခုကိုဒီကနေ့ပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းနဲ့ပတ်သက်လို့ရုရှားတို့ရဲ့လူညုံရေးဆိုင်ရာစိုးရိမ်မှုတွေကိုအနောက်အုပ်စုနိုင်ငံတွေကမသိကြိုးကြုံပြုပြီးယူကရိန်းနဲ့စစ်မဖြစ်ဖြစ်အောင်တွေးဆောင်လှုပ်ဆောင်နေကြတယ်လို့မနေ့ဖေဖော်ဝါရီလ10ရက်နေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဇက်မှာရုရှားကတိမ့်နေချီတဲ့တပ်ဖွဲ့အင်အားတွေပို့ထားတဲ့အပေါ်အမေရိကန်အပါအဝင်အနောက်အုပ်စုနိုင်ငံတွေကစိုးရိမ်မှုတွေထွက်ပေါ်နေပေမဲ့ရုရှားဘက်ကတော့ဒါဟာယူကရိန်းကိုဝင်ရောက်တိမ့်ဖိုက်ဖို့မဟုတ်ကြောင်းညှင်းဆိုထားပါတယ်။ရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်ပြီး၈နှစ်နီးပါးကြာလာပြီးဒွန်ဘတ်စ်ဒေသကခွဲထွက်ရေးသမားတွေကိုကြောတော့နောက်ခံပေးထားတဲ့အတွက်အရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံဖြစ်တဲ့ယူကရိန်းနိုင်ငံဟာစစ်အေးခေတ်နောက်ပိုင်းအရှေ့နဲ့အနောက်အုပ်စုအကြားအန္တရာယ်အကြီးဆုံးဒေသဖြစ်လာနေပါတယ်ခင်ဗျာ။